သင်ဟာ SPS မြန်မာပိုင်းနဲ့အတူရှိနေတာပါ sps.com.au/burmese မှာပို့မှုထူးကြတဲ့သတင်းစာမားတွေကိုရှားဖွေပါရှိမြောက်ဒီဇင်ဘာလ1ရက်တနင်္လာနေ့အတွက် SPS News/ သတင်းထူးများကိုတင်ဆက်ပေးမှာဖြစ်ပါတယ်။ကျွန်တော်ကဒေရယ်အောင်ပါ။ယနေ့အတွက်ထိတ်တန့်သတင်းများ။သတင်းမှများသိပ္ပံစံချီစိတ်ဓာတ်များနဲ့ကာကွယ်ဆေးထိုးရာတုံ့ဆိုင်မှုတို့ကိုဆရာဝန်များကဩစတြေးလျရဲ့ကာကွယ်ဆေးထိုးနှုန်းများကြာဆင်းသွားခြင်းအတွက်စိုးရိမ်စရာဟုအပြစ်တင်ပြောဆိုနေပါတယ်။The Australian Medical Association မှာ Australian များအား၎င်းတို့ရဲ့နောက်ဆုံးအစည်းအခမ်းစာတွင်ကာကွယ်ဆေးထုံးနှုံးသည်ကလေးဆေဂျောသက်နှင့်အရွယ်ရောက်ပြီးသူအစီအစဉ်များအပြင်ရာသီဥတုတုတ်ကွေးကာကွယ်ဆေးထုံးနှုံးမှုတွင်ကြာဆင်းသွားကြောင်းပြသနေတယ်လို့ဆိုပါတယ် Pacific နိုင်ငံများတွင် HIV ကူးစက်မှုနှုန်းမြင့်တက်လာမှုကိုစီမံခန့်ခွဲရာတွင်ကူညီရန်ဩစတြေးလျအစိုးရရဲ့ရမိုးငွေတိုးမြင့်ခြင်းကိုကြိုဆိုလိုက်ပါတယ်။ကမ္ဘာ့ကျန်းမာရေးအဖွဲ့အစိုးရ2024ခုနှစ်တွင်ကြီးမားသော HIV တိုးမြင့်မှုပါဝင်လွန်ခဲ့တဲ့ဆယ်စုနှစ်များတွင်ဖီဂျီမှာကူးစက်မှုဆယ်ဆတိုးလာခဲ့တယ်လို့ဆိုပါတယ်။နိုင်ငံလုံးဆိုင်ရာပြည်သူ့ကျန်းမာရေးတုံ့ပြန်မှုများတွင်နည်းပညာအကူအညီယောဂါစောင့်ကြည့်ခြင်းနဲ့ပူတွဲရင်းနှီးမြှုပ်နှံမှုများပါဝင်တဲ့အစီအစဉ်တစ်ခုအတွက်ဩစတြေးလျအစိုးရကဒေါ်လာ48သန်းခွဲကိုခွဲဝေချထားပေးခဲ့ပါတယ်။ Director Mighty, Director Sibyu Thunthelwin, Director Aung San Suu, Zappo သရုပ်ဆောင်ကျော်ဝင်းထွန်းနဲ့ဟာသသရုပ်ဆောင်အုံတိုင်းတို့ကိုဖမ်းဆီးထားတယ်လို့စစ်ကောင်စီကအောက်တိုဘာလကုန်ပိုင်းမှာကြေညာခဲ့ပြီးသူတို့ကိုရွေးကောက်ပွဲအကာအကွယ်ပေးရေးဥပဒေပုံမှန်နဲ့ထောင်နှံတွေအသီးသီးချမှတ်လိုက်ပြီလို့ဖမ်းဆီးခံရသူတွေရဲ့မိသားစုနဲ့နှိစပ်သူတွေကပြောဆိုပါတယ်။သမ္မတထရမ့်ရဲ့ဒုတိယသက်တမ်းတလမပြည့်ခင်မှာပဲသူ့ရဲ့အသစ်ဖြည့်ဆွချက်အရ2025နိုဝင်ဘာလ25ရက်ကစလို့မြန်မာနိုင်ငံသားတွေအမေရိကန်ပြည်ထောင်စုမှာယာယီခိုလွန်ခွင့်နေထိုင်ခွင့်ဆိုတဲ့TPS အစီအစဉ်ကိုရပ်ဆိုင်းလိုက်ပြီလို့သိရှိရပါတယ်။ဒါကထိုင်းမြန်မာနယ်စပ်နဲ့ပြည်တွင်းကမြန်မာနိုင်ငံသားတွေပေါ်သက်ရောက်မှုပြင်းထန်ခဲ့တယ်လို့အမေရိကန်မှာရှိနေတဲ့မြန်မာနိုင်ငံသားတွေအတွက်လည်းသက်ရောက်မှုရှိနေတယ်လို့သိရှိရပါတယ်။တူကီနဲ့လေဗနန်နိုင်ငံစီခရီးသွားနေတဲ့ပုတ်ရဟန်းမင်းကြီးလီယိုဟာနိုဝင်ဘာလ29ရက်နေ့ကတူကီနိုင်ငံရဲ့ထင်ရှားတဲ့ပလီပြာရောင်ကြီးကိုသွားရောက်လေးလာလဲပတ်ခဲ့ပါတယ်ခီးစဉ်ရဲ့တာရီယာနေ့ယနေ့မနေ့ပိုင်းမှာသွားခဲ့တာဖြစ်ပြီးတိတ်တိတ်ဆိတ်ဆိတ်နေခဲ့သလိုစူဝေးစူတောင်းကြသူတွေရဲ့ယုံကြည်ချက်ကိုလေးစားကြဝါထားတဲ့စိတ်နဲ့အာယုံဆိုင်နားထောင်ခဲ့တယ်လို့ဗက်တီကန်သတင်းကထုတ်ပြန်လိုက်ပါတယ်နေ့စဉ်သတင်းတို့ news/ များပုံမူကြားသိရန် SPS language podcast ကိုသွားရောက်ကြည့်ရှုပါသို့မဟုတ်ဝင်ရောက်နားဆင်ကြည့်ပါဤတွင်သတင်းများကိုကြီးညာလို့ပြီးပါပြီခင်ဗျာ
SPS မြန်မာပိုင်းကို Facebook ပေါ်မှာ Like ရှာပြီး Like မျှဝေမှတ်ချက်ပေးပါ